အိန္ဒိယနိုင်ငံမနီပူဒေသထဲမှာလူသိမ်းဆုံးမှုရှိခဲ့တဲ့မေလ22ရက်နေ့ကအာတန်ရိုင်ဖယ်တပ်ရင်တန်းခြုံခုအတိုက်ခိုက်ခံရမှုအတွက်လှုပ်ဆောင်ရမှာပါဝင်သူတွေကိုလိုက်လံပေးရှာဖွေဖို့အတွက်အိန္ဒိယတပ်တွေမြန်မာမျိုးတွေကိုဝင်ရောက်ခဲ့တယ်လို့အရာရှိသူရဲ့ပြောကြားချက်ကိုကိုးကားပြီး The Economics Times ကဖော်ပြပါတယ်။ဒါဟာတနည်းမပြည့်ခင်မှာပဲဒုတိယအကြိမ်ဖြစ်တဲ့အိန္ဒိယတပ်တွေမြန်မာပိုင်နယ်ထဲကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။အခုချိန်ထိတော့တေဆုံးသူဦးရေကိုအတိအကျမသိရသေးပေမဲ့တောက်ကြနေနှောင်းပိုင်းမှာပြုတ်လုတဲ့ဒီစစ်ဆင်ရေးကနေလက်နက်ကန်10ဦးတေဆုံးခဲ့တယ်လို့ဒေတာရင်းအရာရှိတွေကပြောပါတယ်။ဒါ့အပြင်နောက်ထပ် 18 ဦးကိုပါလက်ရဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာတော့မြန်မာအာဏာပိုင်တွေထံအံ့နှံ့ခဲ့တယ်လို့လည်းပြောပါတယ်။တေဆုံးသူအရေးအတွက်ကိုအတိမပြုတ်သေးပေမဲ့အိန္ဒိယတပ်တွေဟာနှစ်နိုင်ငံနယ်ဆက်လွတ်လပ်တဲ့ဇုန်ကနေမြမပိုင်နဲ့ထဲ9မိုင်လောက်အကွာကစခန်းကိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။မေလ22ရက်နေ့ခြုံခုံတိုက်ခိုက်ခံခဲ့ရတဲ့ကအာတန်ရိုင်ဖယ်တပ်ကတပ်သား6ဦးတေဆုံးခဲ့ရတာဖြစ်ပြီးသူတို့ကိုတိုက်ခိုက်သူဟာမနီပူတောင်ကြားဒေသတွေမှာလှုပ်ရှားနေတဲ့လက်နက်ကင်တပ်ဖွဲ့ရဲ့ဗဟိုကော်မတီကော့ကွန်ဖြစ်ကြောင်းအာတန်ရိုင်ဖယ်တပ်ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကော့ကွန်အဖွဲ့ကလည်းမေလ22ရက်နေ့ခြုံခုံတိုက်ခိုက်မှုကိုသူတို့လုံဆောင်တာဖြစ်ကြောင်းကြေညာခဲ့တာပါ။ပြီးခဲ့တဲ့နှစ်တုန်းကလည်းအာတန်ရိုင်ဖယ်တပ်ကတပ်သား18ဦးသေဆုံးစေခဲ့တဲ့ခြုံခုံတိုက်ခိုက်သူတွေကိုမြမမြေထဲဝင်ပြီးအထူးတပ်ဖွဲ့တွေကလိုက်လံတိုက်ခိုက်ခဲ့တဲ့အတွက်တပုံ60လောက်သေဆုံးခဲ့ရပါတယ်။